လိတ်ကျွန်းလူသတ်မှုနဲ့ပတ်သက်ပြီးတော့ဖန်ဆီးခံနေရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုနောက်ဆုံးချိန်နေဆရာတို့ဘလို့များရှိပါလဲရှင
့်သူတို့တက်တယ်၃ရောက်တော့14ရက်နေ့ကစစ်ပြီးသားကြီးကစစ်ပြီးတော့လွတ်လိုက်တယ်၃ရောက်ပြန်လွတ်လိုက်တယ်အဲ့အဖြစ်ပဲရှိပါသေးတယ်ဟုတ်ကဲ့
ဟုတ်ကဲ့အမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ရက်ကမြန်မာဗြိတိန်နဲ့ထိုင်းသုံးဝင်ဆိုင်ဆွေးနွေးခဲ့တာတွေမှာပေါ့နော်ဟိုဘလို့သဘောတူညီမှုတွေတမကြီးတို့ရခဲ့ပါလဲရှင
်ကျွန်တော်တို့ဩစာပါပေါ့နော်ဗြိတိန်နဲ့မြန်မာဩစာပါအဖွဲ့တွေလာရောက်လေ့လာကြည့်ရှုကြံပေးလို့ရတာပေါ့နော်ဩစာပါအဖွဲ့ဆွေးလို့ရတဲ့ဥစ္စာတစ်ခုရတာပေါ့နော်နောက်တစ်ခါသူတို့ထိုင်းနိုင်ငံဥပဒေရတရားမျှတပြီးတော့လွတ်လပ်တဲ့မြင်သာတဲ့ဥပဒေဒါကြောင့်တိုင်းနိုင်ငံတကာဆန်ရင်ဆန်ကျုံးမီစုံစမ်းဖို့ပေါ့နော်စစ်ဆေးဖို့အဲ့ဒါအဲ့နှစ်ချက်ပါလေတဝတူညီရ
ဟုတ်ကဲ့အခုဖမ်းခံနေရတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါတက်တေလည်းမခိုင်လုံဘူးဆိုပြီးတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ထိုင်းရဲ့ကျုံနဲ့ဟိုဆွံ့နှွေးပါလားရှင်အဓိကအတမကြီးဘက်ကဘယ်လိုဆွံ့နှွေးပါလဲရှင
်ကျွန်တော်တို့ကမမှန်ကန်ကန်တရားမျှတမှုရှိအောင်စစ်ဆေးဖို့ပါပဲဒါကတော့သူတို့စပြီးတော့စစ်နေတဲ့ရဲစစ်ဆေးချက်ပဲရှိပါသေးတယ်ရှိတယ်သူတို့စစ်ဆေးတဲ့ဥစ္စာကိုပွင့်လင်းမြင်သွားတာနဲ့တရားမျှတစစ်ပေးဖို့ပါပဲအဲ့ဒီတိုင်းပဲသဘောတူကြတာပါ
အခုဒီမြန်မာနှစ်ဦးဟာညှင်းမဲ့နှိပ်စက်လို့ဝန်ခံခဲ့ရတယ်ဆိုတာမျိုးပြောတာပေါ်မှာတာမကြီးနေနဲ့ဒီထိုင်းရဲ့ကျုံနဲ့ဆွေးနွေးဖြစ်ပါလားရှင
့်သူတို့လူချင်းဆရာဝန်နဲ့ဆွေးဆွေးပြီးပါပြီဆိုတော့အာမခံပြရှိပါတယ်ဟုတ်ကဲ့ကျွန်တော်တို့ဘက်ကထောက်တာပဲရှိတာပါကျွန်တော်ဘက်ကပြောတာရှိတယ်သူတို့ကတော့သူတို့စုံစမ်းထားတာတွေရှိတယ်ဒါကြီးနှစ်ခုမှာကျွန်တော်တို့ကမြန်သာထင်သာရှိအောင်လူသားမထိုးအောင်ထိုးတဲ့ပုံစံမျိုးမလုပ်အောင်ပဲညှိနှိုင်းကြတာပါနော
်ဟုတ်ကဲ့ဗြိတိန်တန်အမကြီးရောရှင့်ဒီအမှုနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားရောဘယ်လိုရှိပါလဲရှင
့်သူကတော့လူသားထိုးတာလည်းမခံဘူးပေါ့နော်တရားမျှတစွာနိုင်ငံတကာဆန်ရှင်ဆန်ရှင်ရဲ့စစ်ဆေးပေးဖို့ပဲအဲ့လောက်ကတော့သူတို့တိုက်တွန်းတဲ့သဘောပါပဲအဲ့လောက်ပဲပြောပါတယ်
ဟုတ်ကဲ့ဆိုတော့ဗြိတိန်တမကြီးကအခုဖမ်းခံနေရတဲ့သူတွေဟာဒါတရားခန့်အစ်စ်မဟုတ်ဘူးဆိုတော့သဘောမျိုးသူကယုံကြည်နေတဲ့သဘောလားရှင့်ဟုတ်ကဲ့
ဟုတ်ပါဘူးဒီဥစ္စာကတော့ရဲစစ်စစ်ကြတော့ရဲကဒီချိန်မှာဘသူကိုမဆိုခေါ်ပြီးတော့စစ်နေမှာပဲလေဒီစစ်တော့ပဲကြည့်တယ်တရားရုံးကြမှာပဲဒါအခုလုံးတွေ့ကြမှာနေထားပါပဲ
ဟုတ်ကဲ
့မှန်တယ်မှန်ပြီးတော့အဲ့ကြမှာပဲရှင်းနေရှင်းရတယ်ပြောကြဆိုကြပါပေါ့သူတို့တမကြီးမြောက်ကတော့ဒိုင်းရဲတပ်ဖွဲ့ကိုမမကန်ကတရားမျှတစွာစစ်ဆေးဖို့နဲ့လူသားမထိုးဖို့နဲ့အဲ့ဒါပြောပါတယ်။နောက်ကျွန်တော်တို့ဝင်ပြီးတော့ကူညီဖို့ပြောတဲ့အချိန်မှာသူတို့အော့ဆာဗာအနေနဲ့လက်ခံပါတယ်။ဒါပါပဲအဲ့ဒီနှစ်ချက်ပါပဲ
။ဟုတ်ကဲ့
ပြောရအောင
်။ဟုတ်ကဲ့ဆိုတော့အခုတာမန်ကြီးတို့အနေနဲ့လေဒီစောင့်ကြည့်ခွင့်အတွက်ကိုဘာတွေများစီစဉ်နေပါလဲရှင
့်။ကျွန်တော်တို့နိုင်ငံတော်ကလူကြီးတွေကိုတင်ပြပေးပါပြီ။ကျွန်တော်တင်ပြပြီးတော့လူကြီးတွေကလည်းအဲ့ဒါကိုဖွဲ့ပြီးမှပေါ့နော်။ဖွဲ့ပြီးပြီးတော့တရားရင်ဆိုင်တဲ့အခါမှာနာဝင်ပြီးတော့ကြည့်ရှုကြံပေးဒါတွေလုပ်ပါပေါ့
ဟုတ်ကဲ
့အစင်တော့ပဲရှိပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ဟိုတရားစီရင်တာဘယ်တော့လောက်ဖြစ်မလဲရှင့်အမှုကဘယ်တော့လောက်စပြီးစစ်မယ်လို့တန်မကြီးသိရပါလဲရှင
့်လောကျတော့တက်တယ်ပဲဖြစ်သေးတယ်သူတို့ဘာမှမပြောသေးဘူးကျွန်တော်တို့ကတော့ရှေ့နေတွေပါနေနဲ့လှုပ်ထားပြီးပါတယ်သူတို့အကြောင်းကြားပါနေတယ်စစ်မယ်ဆိုလို့ရှင့်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အမှုအတွက်ကဘယ်သူတွေကရှေ့နေဆောင်ရွက်ရှေ့နေဖြစ်နေဆောင်ရွက်ပြီးမှပါလဲရှင့်တန်မကြီးတို့ရှေ့နေတွေကိုခန့်အပ်ပြီးပါပြီလားရှင
့်ကျွန်တော်တို့ကဒီဘက်ကအေးရှာပေါ့နော် human right ရှင်းနေများကောင်းစီထိုင်းရပေါ့နော်ထိုင်းရရှင်းနေများရှိပါတယ်အဲ့ဒီကတရားပေါ့နော်ဘွားရင်းဆုံးတရားကဲသူအကူတရားကဲနောက်ကျွန်တော်တို့တန်ရုံကထိုင်းနိုင်ငံရောက်ရှင်းပြောင်းလို့ညာဆော့ဆော့ကြီးကော်မတီမှာလည်းကျွန်တော်တို့မြန်မာရှင်းနေတရားရှိပါတယ်ပြီးလို့ရှိရင် FVD ပေါ့နော် FVD ကရှင်းနေတရားရှိတယ်သူတို့အဲ့ဒါတွေတော့ကျွန်တော်တို့တရားဝိုင်းနှက်လို့ဖို့ရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ observer အဖွဲ့ကျွန်တော်တို့နိုင်ငံကပြည်လို့မဲ့ရှင်းနေတဲ့ကနေ့ကလာမနေတော့ဒီသေးဘောနော်
နာမည်
တော့မရသေးဘူးဟု
တ်ကဲ
့နာမတော့ဒီကအဲ့ဒါကျွန်တော်တို့ဝိုင်းနှက်လုပ်ဖို့ရှိပါတယ်ဝိုင်းနှက်လုပ်ပြီးမှကျွန်တော်တို့လုပ်မှာပါ
ဟုတ်ကဲ့တန်မကြီးအနေနဲ့ရှင်အခုဒီလေလာခွင့်စောင့်ကြည့်ခွင့်ရပြီဆိုတဲ့အနေအထားအရဆိုရင်ဒီအမှုအတွက်ကအလားအလာဘယ်လိုဖြစ်မယ်လို့ရောခံမှန်းပါလဲရှင
်ဒါတော့ဒီကာကရှင်ကလေးနှစ်ယောက်ကလေးထိုင်းဘက်ကရဲတပ်တရားဆွဲချက်ကတရားရုံးကြမှာပဲရှင်းရမှာပါခင်ဗျတရားရုံးကြမှာမှာပဲချီထွက်မှာပါ
အခုအဖမ်းခံနေရတဲ့သူနှစ်ဦးနဲ့ပတ်သက်ပြီးတော့အခုလက်ရှိဘာတွေများဆောင်ရွက်နေတာရှိပါလဲရှင
့်။ဟောသူတို့မိဘတွေကျွန်တော်ခေါ်ထားတယ်ရန်ကုန်မှာဒီနေ့ပဲပတ်စိုးရလို့ကျွန်တော်တို့ဗီဇာတင်တာဗီဇာရရင်ကျွန်တော်တို့ထိုင်းကိုခေါ်ကြတာ။တကောက်ကိုခေါ်ပြီးတော့သူဒါသူတွေတွေ့ဖို့ကျွန်တော်တို့စီမံပေးပါမယ်။ဟော
ဟုတ်ကဲ့ရှင့်။အခုလိုဖြစ်ကြပြီးတဲ့အတွက်အတန်မကြီးဦးဝင်းမောင်ကိုကျေးဇူးတင်ပါတယ်ရှင့်။
ကောင်းပါပြီ။